This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ22ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးအလင်္ကာကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
2025ခုနှစ်ဖေဖော်ဝါရီလ22ရက်နေ့မနက်ခင်းစီစဉ်သတင်းကောက်နှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်ရှမ်းတောင်ထူတက် P3 9702မှာအရာရှိငယ်တင်းနန်းစင်ပွဲကျင်းပပြုလုပ်တဲ့သတင်းကိုတင်ပြပေးကြပါရစေ။အမျိုးသားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်တပ်မတော်အမတ်3စစ်တေသရှမ်းတောင်ထူတက်ဖွဲ့ P3 9702တက်ဖွဲ့ရဲ့ NGO အရာရှိငယ်တင်းနန်းစင်ပွဲတင့်မြင့်ဆောင်2025ကျင်းပပြုလုပ်ခဲ့တယ်လို့သိရှိရပါတယ်။ဖေဖော်ဝါရီလ19ရက်နေ့ကကယင်းဤပြည်နယ်တနီယာမှာကျင်းပပြုလုပ်ခဲ့တဲ့အဆိုပါ NCO တနန်းစင်ပွဲကိုတနန်းဆရာနဲ့တပ်ဖွဲ့ဝင်များရှမ်းတောင်ထူတပ်ဖွဲ့ P39702မှာတပ်ဖွဲ့မှုနဲ့တနန်းသားအဖွဲ့ဝင်များမိဖက်တပ်ဖွဲ့မှာတာဝန်ရှိပုဂ္ဂိုလ်များရမိရဖာနဲ့ဧည့်သည်တော်များတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်ယခုတင်နန်းကို January 15ရက်နေ့ကနေ February 6ရက်နေ့အထိဘာသာရပ်23ခုကိုအထူးလှုပ်ရှားတက်မှပြန်လည်မျှဝေတင်ကြားပေးခဲ့ပြီး February 6ရက်နေ့မှာစာတိလက်တွေဖြည့်ဆို့ခဲ့ကြကအောင်မြင်ခဲ့တဲ့အရာရှိငယ်များကိုအောင်မြင်ပြီးစီကြောင်းအတိမတ်ပြုလက်မှတ်ပေးအပ်ခဲ့တယ်လို့သိရှိရပါတယ်။ရှမ်းတောင်ထူတပ်ဖွဲ့ဟာ2023ခုနှစ်မေလ10ရက်နေ့မှာဖွဲ့စည်းခဲ့ပြီးအမျိုးသားညီညွတ်ရေးအစိုးရရဲ့ COC အောက်မှာတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့ဖြစ်ပြီးဖေခုံမြို့နယ်ခေါင်မိုင်စီဆိုင်မြို့နယ်လွယ်ပုတ်ဖားဆောင်မိုးပြေညောင်ရွှေမြို့နယ်ရေဘူးရွာတိုက်ပွဲများမှာပါဝင်လှုပ်ရှားခဲ့တယ်လို့ဆိုပါတယ်ယခုအရာရှိငယ်တင်းနန်းစင်ပွဲဟာရှမ်းတောင်ထူတပ်ဖွဲ့ရဲ့ပထမဆုံးချိန်အရာရှိငယ်တင်းနန်းဖြစ်ပြီးအခြေခံစစ်တင်းနန်းအပတ်စဉ်3ခုအထိပြီးမြောက်ခဲ့ပြီးဖြစ်ကအပတ်စဉ်လေးအတွက်လည်းတင်းနန်းသားတင်းနန်းသူတို့များဆက်လက်ခုံယူနေတာကြောင့်ဆက်သွယ်စည်းရင်းပေးသွင်းနိုင်တယ်လို့သိရှိရပါတယ်ခင်ဗျာချင်းမျိုးသားနေမှာမင်းတပ်မျိုးကိုဂျက်ဖိုက်တာနဲ့ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်ချင်းမျိုးသားနေဖြစ်တဲ့ဖေဖော်ဝါရီလ20ရက်နေ့မနေ့အစောမှာချင်းကာကွယ်ရေးတပ်မင်းတပ် CDF မင်းတပ်ကတိမ့်ပိုက်ထားတယ်။မင်းတပ်မျိုးကိုစစ်ကောင်စီကဂျက်ဖိုက်တာနဲ့ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ကြောင်း CDF မင်းတပ်ထံမှသတင်းရရှိပါရတယ်။မင်းတပ်မျိုးစံပြရက်ကွက်ကိုပေါင်300တလုံးပေါင်900တလုံးဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးမျိုးတွေကိုပြည်သူအများစုပြန်မဝင်နေသေးတာကြောင့်လူထိခိုက်မှုမရှိဘူးလို့သိရှိရပါတယ်။ချင်းမျိုးသားနေမှာဘုံကျဲခဲ့တဲ့စစ်ကောင်စီနဲ့လက်တွဲဖို့ချင်းတိုင်းသားတွေကို89နှစ်မြောက်ချင်းမျိုးသားနေတဝင်လာမှာစစ်ကောင်ဆောင်ကတိုက်တွန်းထားပါတယ်ခင်ဗျာစောတိမြို့နယ်တွင်အကြမ်းဖက်စစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အပြစ်မဲ့အရဲသားပြည်သူတဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးနေနှလုံးပျက်စီးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်ဖေဖော်ဝါရီလ19ရက်နေ့နေ့လယ်12:38မိနစ်အချိန်မှာစောတိမြို့နယ်ချုံအင်းကျေးရွာတဲသူတိုက်လေရင်နဲ့လာရောက်ပစ်ခတ်ခဲ့ကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ထားပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ကျေးရွာတွင်နေထိုင်နေနော်မူနီဖော်18နှစ်ထိခိုက်ဒဏ်ရာရရှိခဲ့ပြီးဦးငယ်လေးနဲ့ဦးသိန်းအေတို့ရဲ့နှွားနှကောင်တိဆုံးခဲ့တယ်လို့တကောင်ထိခိုက်ကနေနှလုံးထိခိုက်ပျက်စီးခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာ။ပေါကောင်းမြို့နယ်အိုင်းဆောက်ရွာကိုစက်တက်လေးစီ3စီနဲ့ဗ ုံကျဲတိုက်ခိုက်ခဲ့ရာပြည်သူတူတေဆုံးခဲ့ပြီးကလေးငယ်တူပါဝင်နှစ်ဦးထဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ဖေဖော်ဝါရီလ19ရက်နေ့ည10:30မိနစ်မှာပေါက်ခေါင်းမြို့နယ်အိုင်းဆောက်ရွာကိုအကြမ်းဖက်စစ်တပ်ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲပြည်ခလာရ85တိုင်ရင်မှာစစ်တပ်၄စီး၃စီးနဲ့ဘုံကျဲတိုက်ခိုက်ခဲ့ကြောင်း3600တိ PPDF ထံမှသိရှိရပါတယ်။တိုက်ခိုက်မှုတွင်အိုင်းဆောက်ရွာမှနေထိုင်တဲ့အသက်50အရွယ်ဒေါ်ဆန်းဤပွဲချင်းပြီးသေဆုံးခဲ့ပြီးအသက်38နှစ်အရွယ်ဦးအောင်မြေဝင်းခေါ်ဖိုးပြဘဲဘက်လက်ဘုံစထိမှန်ပြီးလက်ပြက်သွားကအသက်12နှစ်အရွယ်မက်ရှွန်းလေဝေးညာလက်မောင်းကိုဘုံစထိမှန်ပြီးနောက်ကျောထိထုတ်ကျင်းပေါက်ဒဏ်ရာရရှိခဲ့ပြီးအသက်အန္တရာယ်စိုးရိမ်ရတယ်လို့သိရှိရပါတယ်။အဆိုပါထိခိုက်ဒဏ်ရာရရှိသူ2ဦးဟာအရေးပေါ်ခွဲစိတ်ရန်လိုအပ်နေတယ်လို့လည်းသိရှိရပါတယ်ခင်ဗျာ။ခလာရ236ကိုတိမ့်ပိုင်နိုင်ခဲ့ပြီးစကခ21တိုက်ပွဲမှာစစ်ကောင်စီတပ်သား90ကျော်လက်နက်ချအညံ့ခံခဲ့တဲ့တဲ့တင်ကိုတင်ပြပေးကြပါရစေ။ဖေဖော်ဝါရီလ20ရက်နေ့မနက်ပိုင်းမှာစကခ21ရဲ့ကာကင်းတပ်စခန်းကြီးဖြစ်တဲ့ခလာရ236တပ်စခန်းကို KIA နဲ့တော်လိုင်းပူးပေါင်းတပ်များမှအပြည့်အသက်ရှင်းလင်းနိုင်ခဲ့ပြီးစကခ21ကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်ရမှာစစ်ကောင်စီဘက်မှရာထူးကြီးပိုင်းထိခိုက်ကြဆုံးမှုများရှိခဲ့ကြောင်း KIA စီးရေးတရင်အရင်းမြစ်များထံမှသိရှိရပါတယ်။တိုက်ပွဲများတွင်ဆက်လက်နဲ့အများပြားကိုလည်းတင်းစီရရှိခဲ့တဲ့အပြင်စစ်ဖက်သုံးဒရုန်းများကိုလည်းတင်းစီရရှိခဲ့တယ်လို့သိရှိရပါတယ်။ဗမာမျိုးရှိစစ်ကောင်စီတပ်ရဲ့တပ်စခန်းအများပြားကို KIA နဲ့တော်လိုင်းပူးပေါင်းတပ်များမှတိုက်ခိုက်သိမ်းပိုက်ထားပြီးဖြစ်ပြီးနောက်ဆုံးကြန့်ရှိနေတဲ့စကခ21ကိုသာဝန်းရံပိတ်ဆို့တိုက်ခိုက်နေတာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ကမာယာ988မှာစစ်မှုတန်းတနန်းစင်တက်ကြကြီးတူပါဝင်ခုနှစ်ဦးဒေါနာတရင်ထံအလင်းဝင်လာခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။တနင်္သာရီမြို့နယ်ခြေဆိုင်စစ်ကောင်စီရဲ့အမှတ်988ခြေမြန်တရင်ကတက်ကြကြီးတူပါဝင်တက်သားခုနှစ်ဦးလက်နက်နဲ့တကွာအလင်းဝင်လာတယ်လို့ဒေါနာတရင်ကသတင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ19ရက်နေ့မှာအဆိုပါတက်သားခုနှစ်ဦးဟာလန်ကင်းတာဝန်ကျနေချိန်မှာတက်ကြကြီးတူကဦးဆောင်ပြီးဒေါနာတရင်ထံအလင်းဝင်ဖို့ထွက်လာခဲ့တယ်လို့ဆိုပါတယ်။၎င်းတို့နဲ့တူ MA1 တနက်3လက် MA2 တလက် MA3 တလက် MA4 နှစ်လက် G-Box 26ပေါက် G832 တောင်40မမ14လုံးနေမိုင်း4လုံးလက်ပစ်ပုံး4လုံးနဲ့ဘုံးသီး1လုံးကိုတပါတဲ့ယူဆောင်လာခဲ့တယ်လို့သိရှိရပါတယ်။၎င်းတို့ဟာအမှတ်စနစ်တက်မတော်တမ်းမြင့်လေးကျင်ရေးကြောင်းအမှတ်ကိုအခြေခံလေးကျင်ရေးကြောင်းတထုံအမှတ်6စစ်အခြေခံလေးကျင်ရေးတက်ရွှေမြင့်တင်ပသိမ်တန်းန်းကြောင်းများမှစစ်မှုထမ်းအပတ်စဉ်9နဲ့6တန်းန်းစင်းတက်သားများဖြစ်ပါတယ်။အလင်းဝင်ရောက်လာသူများကိုဒေါနာတရင်ကကနဦးစုဂျင်းွေများပေးအပ်ခဲ့ကနွေးထွေးစွာကြိုဆိုခဲ့ပြီးကောင်းမွန်စွာစောင့်ရှောက်ထားတယ်လို့သိရှိရပါတယ်။အဆိုပါတက်သား9ဦးစလုံးကိုစစ်ကောင်စီကအထမဖမ်းဆီးခဲ့ကစစ်မှုထမ်းတက်သားဖြစ်စုဆောင်းခဲ့တာဖြစ်ပြီး၎င်းတို့အနေနဲ့စစ်ကောင်စီကိုပြန်တိုက်သွားဖို့ရှိတယ်လို့ဆိုပါတယ်။ဒေါနာတရင်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင် PDF ဖြင့်တာဝန်ထမ်းဆောင်နေတယ်။အလင်းဝင်ပြည်သူ့ဘက်တော်သား18ဦးထိရှိလာတယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခေါင်းချေတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ပါပါ။
Video NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရီသတင်းကောင်းနှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ Video NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ21ရက်နေ့မနက်ခင်းမှတင်ပြပေးမယ့် Video NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုဘူကော်မတီအစည်းအဝေးပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းမှဦးဆောင်ကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညညရဲ့အဆိုအရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုဘူကော်မတီအစည်းအဝေးအမှတ်စဉ်ခွန်မြင့်ဆောင်2025ကိုဖေဖော်ဝါရီလ20ရက်မနက်10:00အချိန်တွင်ကျင်းပခဲ့ပါတယ်။အစည်းအဝေးတွင်ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုဘူကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းမှအဖွင့်မှစကားပြောကြားခဲ့ပါတယ်။ဆက်လက်ပြီးတက်ရောက်လာကြသောဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုဘူကော်မတီအဖွဲ့ဝင်များမှ6မြင်းဆောင်2025တွင်ချမှတ်ထားသောရှေ့လုပ်ငန်းစဉ်များနှင့်ပတ်သက်၍ပြီးစီးမှုအခြေအနေများနှင့်ဆက်လက်ဆောင်ရွက်ရန်ကြံရှိနေသေးသည့်လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာသောဝန်ကြီးဌာန၏တာဝန်ရှိသူများမှလုပ်ငန်းဆောင်ရွက်ချက်များကိုအကျယ်တဝင့်ဆွေးနွေးခဲ့ကြပါသည်။ အဆိုပါအစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းမှဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယပြည်ထောင်စုဝန်ကြီးများအမြဲတမ်းအတွင်းဝန်များတွဲဘက်အမြဲတမ်းအတွင်းဝန်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပြီးနေ့လယ်တနားအချိန်တွင်အောင်မြင်စွာရပ်နားခဲ့ပါသည်ခင်ဗျာ။ဒုတိယသတင်းအနေဖြင့်မန္တလေးတိုင်းဒေသကြီးသည်လူအခွင့်အရေးချိုးဖောက်ခံရမှုအများဆုံးဖြစ်ခဲ့ပြီး113ခုအထိရှိခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖတ်စစ်အုပ်စုရဲ့2025ခုနှစ်ဇန်နဝါရီလအတွင်းလူအခွင့်အရေးချိုးဖောက်ကျူးလွန်မှုစုစုပေါင်း665ခုကိုမြို့သားညီညွတ်ရေးအစိုးရလူအခွင့်အရေးဆိုင်ရာဝန်ကြီးဌာနကကောက်ယူမှတ်တမ်းတင်ထားရှိတယ်လို့ဖော်ပြပါဗျ။ဇန်နဝါရီလအတွင်းမန္တလေးတိုင်းဒေသကြီးသည်လူအခွင့်အရေးချိုးဖောက်ခံရမှုအများဆုံးဖြစ်ခဲ့ပြီး113ခုအထိရှိခဲ့ပါဗျ။မန္တလေးတိုင်းသည်32ကြိမ်အထိလေကြောင်းတိုက်ခိုက်ခံရမှုအများဆုံးဖြစ်ပွားခဲ့ကြောင်းလည်းတွေ့ရှိရပြီးအခြားသောချိုးဖောက်ခံရမှုဖြစ်စဉ်များသေဆုံးသူအရေအတွက်နဲ့ပျက်စီးဆုံးရှုံးမှုများကိုလည်းစနစ်တကျမှတ်တမ်းတင်ထားရှိပြီးဖြစ်တယ်လို့သိရပါဗျ။ဇန်နဝါရီလအတွင်းလေကြောင်းတိုက်ခိုက်မှုကြောင့်နေအိမ်ပေါင်း993လုံးနှင့်ကျောင်း9ကျောင်းပျက်စီးဆုံးရှုံးခဲ့ရပြီးဘာသာရေးဆိုင်ရာအဆောက်အုံ9ခုနှင့်ကျန်းမာရေးဆိုင်ရာအဆောက်အုံ9ခုပျက်စီးခဲ့တယ်လို့ဖော်ပြထားပါဗျ။ဇန်နဝါရီလအတွင်းလေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသူ204ယောက်ရှိခဲ့ပြီးထိခိုက်ဒဏ်ရာရရှိသူ269ယောက်ရှိခဲ့ကာအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုကြောင့်သေဆုံးသူစုစုပေါင်း165ဦးထိရှိခဲ့ကြောင်းထုတ်ပြန်ထားပါတယ်။လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနအနေနဲ့ပြည်သူတရက်လုံးဒဏ်တူညီမျှမှုရရှိရေးငြိမ်းချမ်းရေးနှင့်တရားမျှတမှုရရှိရေးဒီဟုသောဦးတည်ချက်များကိုခိုင်ခိုင်မာမာလက်ကင်ဆွဲထား၍အကြံဖက်စေအုပ်စု၏ကျူးလွန်မှုများကိုအပြစ်ပေးရေးယူနိုင်ရေးအစွမ်းကုန်တာဝန်ယူဆောင်ရွက်သွားမယ်လို့ဆိုပါတယ်ခင်ဗျာ။ဆက်လက်ပြီးကြားဖြန့်တန်တရားရှိသူတရုတ်နိုင်ငံသား800ကျော်မှပထမအထုပ်200ကျော်ကိုစတင်ခေါ်ဆောင်တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်မြောက်ရီမြို့မှကြားဖြန့်တန်တရားတရက်ခံတရုတ်နိုင်ငံသား800ကျော်ကိုတရုတ်နိုင်ငံကိုပြန်ခေါ်มาဖြစ်ပြီးပထမအထုပ်ကိုဖေဖော်ဝါရီ20ရက်မှာပြန်လည်ခေါ်ဆောင်ခဲ့တယ်လို့တရုတ်တန်ယုံကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမြောက်ရီဒေသကနေပထမအထုပ်ပြန်လွှဲပြောင်းပေးခဲ့တဲ့တရုတ်နိုင်ငံသား200ဦးကိုထိုင်းနိုင်ငံမဲဆောက်မြို့မှာတဆင့်တရုတ်နိုင်ငံပြည်သူ့လုံခြုံရေးဌာနကတရုတ်နိုင်ငံကိုကြီးကြပ်ခေါ်ဆောင်သွားခဲ့တယ်လို့ဆိုပါတယ်ကြန့်ရှိနေသေးတဲ့အွန်လိုင်းလိမ်လည်မှုကျူးလွန်ခြင်းတန်တရားရှိသူတရုတ်နိုင်ငံသား800ကျော်ကိုလည်းမကြာမီကာလအတွင်းရှေ့ဆင့်နောက်ဆင့်တရုတ်နိုင်ငံကိုပြန်လည်ခေါ်ဆောင်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်လက်ရှိမြန်မာနိုင်ငံမြောက်ရီဒေသကအွန်လိုင်းလိမ်လည်မှုစတဲ့စိုးရွားသောပြစ်မှုအခြေအနေများကိုဖြေရှင်းနိုင်ဖို့တရုတ်မြန်မာထိုင်းသုံးနိုင်ငံတရားဥပဒေစိုးမိုးရေးအဖွဲ့များပူးပေါင်းဆောင်ရွက်မှုကိုအဆက်မပြတ်မြင့်တင်နေပြီးပူးပေါင်းတိုက်ဖြတ်ရေးလုပ်ငန်းများအင်တိုင်းအားတိုင်းပေါ်ဆောင်နေတယ်လို့ဆိုပါတယ်တရုတ်မြန်မာထိုင်းသုံးနိုင်ငံတရားဥပဒေဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ခြင်းရာဇဝတ်မှုပူးပေါင်းရှာဖွေတိုက်ဖြတ်ရေးရန်ရာထူထောင်ခြင်းအွန်လိုင်းလိမ်လည်မှုလူကုန်ကူးမှုစတဲ့နိုင်ငံဖြတ်ကျော်ပြစ်မှုများကိုပူးပေါင်းတိုက်ဖြတ်ခြင်းများနဲ့ပတ်သက်ပြီးသဘောတူညီချက်တွေရရှိခဲ့တယ်လို့လည်းသိရပါတယ်မကြသေးမီကလည်းသုံးနိုင်ငံရဲတပ်ဖွဲ့ပူးပေါင်းပြီးမြဝရီဒေသကအွန်လိုင်းလိမ်လည်ပြစ်မှုများကိုစူးစီးတိုက်ဖြတ်ခဲ့ကြကြောင်းနဲ့မြန်မာနိုင်ငံသက်ဆိုင်ရာဌာနမှအဆိုပါဒေသရှိအွန်လိုင်းလိမ်လည်မှုဇုံများကိုစူးစီးရှာဖွေစစ်ဆေးခဲ့ပြီးတန်တရားရှိသူများကိုဖမ်းဆီးခဲ့ကာပိတ်မိသောတရုတ်နိုင်ငံသားများကိုကယ်ဆယ်နိုင်ခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီးအိုးဘိုအချင်းထောင်တွင်2022နှစ်အခြားခံထားရသောအသက်65နှစ်အရွယ်နိုင်ငံရေးအကျဉ်းသူဒေါ်စန်းရီကြဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ10ရက်နေ့တွင်မန္တလေးတိုင်းအိုးဘိုအချင်းထောင်တွင်ပုံမှန်52-50ညတို့ဖြင့်ထောင်ဒဏ်22နှစ်ချမှတ်ခံထားရသောအသက်65နှစ်အရွယ်နိုင်ငံရေးအကျဉ်းသူဒေါ်စန်းရီသည်သွေးတိုးစည်းကြိုနှလုံးအသေးရောဂါတို့ဖြင့်ကြဆုံးခဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM မှသတင်းထုတ်ပြန်ထားပါသည်။ဒေါ်စန်းရီသည်22ရက်4လ2021ရက်နေ့တွင်ချမ်းမြသာစီမြို့နယ်ရှိနေအိမ်တွင်ရှိနေစဉ်ချမ်းမြသာစီမြို့နယ်အမှတ်10ရဲစခန်းအားဘုံးဖောက်ခွဲမှုပြုလုပ်ခဲ့သည့်လူငယ်3ဦးအားဝှက်ပေးထားသည်ဟုသောအကြောင်းပြချက်ဖြင့်ချမ်းမြသာစီမြို့နယ်ရဲတပ်ဖွဲ့ဝင်များ၏ဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရပြီးပုံမှန်52ကကြီး50ညတို့ဖြင့်တရားစွဲတင်ခံခဲ့ရက9ရက်2022ရက်နေ့တွင်ထောင်ဒဏ်22နှစ်ဖြင့်အိုးဘိုအချင်းထောင်တွင်ထောင်ဒဏ်ကျခံနေရသူတဦးဖြစ်တယ်လို့ဖော်ပြထားပါတယ်။ယခုကဲ့သို့အချင်းထောင်တွင်ကျန်းမာရေးစောင့်ရှောက်မှုလုံလောက်စွာမရရှိ၍တည်ဆုံရမှုအပေါ် PPNM အဖွဲ့သူအဖွဲ့သားများအနေဖြင့်များစွာစိတ်မကောင်းဖြစ်ရပြီးကြံရှိနိုင်ငံရေးအချင်းသားများထပ်မံတည်ဆုံမှုမဖြစ်ပေါ်စေရန်အတွက်အချင်းထောင်တွင်ကျန်းမာရေးစောင့်ရှောက်မှုအားအပြည့်အဝပေးရန်နှင့်နိုင်ငံရေးအချင်းသားများအားလုံးကိုချွင်းချက်မရှိအမြန်ဆုံးလွှတ်ပေးရန်တောင်းဆိုထားပါတယ်ခင်ဗျာ။ ယခုနောက်ဆုံးသတင်းအနေဖြင့်ဒေါ်အောင်ဆန်းစုကြည်မွေးနေ့အမှတ်တရပြက်ကတိန်ဆောင်ရည် 8,000 စလုံးအောင်မြင်စွာကြောင်းချပြီးစီးတဲ့သတင်းကိုတင်ပြပေးပါမယ်။ဒေါ်အောင်ဆန်းစုကြည်မွေးနေ့အမှတ်တရပြက်ကတိန်ဆောင်ရည် 8,000 စလုံးအောင်မြင်စွာရောင်းချပြီးစီးခဲ့တယ်လို့သတင်းရရှိပါရတယ်။အမေစုမွေးနေ့အမှတ်တရပြက်ကတိန်ကိုဖေဖော်ဝါရီ13ရက်နေ့မှစတင်အယောင်ဖွင့်ခဲ့တာဖြစ်ပါတယ်။မာယူထားသည့်ပြက်ကတိန်များကိုတက်ဆိုင်ရာဖန်ဒရေဇာများထံဧပြီလမကုန်ခင်အရောက်ပို့ပေးမည်ဖြစ်ပြီးတက်ဆိုင်ရာဖန်ဒရေဇာများမှတဆင့်မာယူသူများထံမေလာထဲတွင်ရောက်ရှိအောင်ပို့ဆောင်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမယ့်တော်လန်ဤကဗျာအစီအစဉ်မှာမအောင်မြင်သေးတဲ့အိမ်ပြန်ခြင်းကိစ္စအတွက်ဆယ်မွန်ငါးတို့အပြန်ဆိုတဲ့တော်လန်ဤကဗျာကို Plug X မှာခန်းစားရေးဖွဲ့ရွတ်ဖတ်ထားပါတယ်ခင်ဗျာ
မအောင်မြင်သေးတဲ့အိမ်ပြန်ခြင်းကိစ္စအတွက်ဆယ်မွန်ငါးတို့အပြန်ငါအပြန်ဟာတကယ်ရောရှိလာပါတော့မလားလို့ငါတို့အိမ်ရှိရာပုံညက်ပန်းတွေကိုလှမ်းမေးမိတယ်မန်ရီတလောက်တိများများရှေ့ထွက်လာလိမ့်မယ်လို့19နှစ်သားငါဘာလို့မတွေးမိခဲ့တာလဲငါတယောက်တည်းတတိယကဘာစစ်ဖြစ်သွားပြီစီးကရက်အတူအဆတွေပုံများလာငါတယောက်တည်းရေခဲမြစ်တွေစီရောက်ခဲ့ပြီတနွေရာသီပတ်လုံးတောက်လောင်ခဲ့တာငါတယောက်တည်းအခိုးငွေတွေဖြစ်သွားပြီဖျားသခင်ကိုစကားစမြည်လျှောက်ပြောခဲ့တာဘသူယုံမလဲနင်းတွေမျက်ရည်ဖြစ်သွားပြီစောင်းအိမ်မအပြရီကိုငါရခဲ့တာခုချိန်တရားရောက်ကကောင်းငင်ပုံအကြောင်းလာမင်းရင်အိမ်ရှိတဲ့အရက်မျက်နှာကိုလက်ညှိုးထိုးပြမိမှာပဲငါအိမ်စားနေတာအင်စားလို့ပို့တဘာဘာပြောနေတဲ့အမေဖြစ်ဖြစ်တင်ချာတွက်ပို့တတိတိဆုနေတဲ့အဖေဖြစ်ဖြစ်မတို့အိမ်ရှိလမ်းကဖြတ်သွားတယ်ပုံတထောင်ထောင်ကားတွေပဲဖြစ်ဖြစ်တကယ်ပါငါအိမ်စားနေတာတယောက်ထဲကန်းကောပန်းတွေပွင့်ပြီးတယောက်ထဲမိချေကတ်တွေကုန်ခဲ့ပြီးပြီငါအိမ်ကိုပြန်မရောက်နိုင်တော့တဲ့ငါတံမြာပေါင်းတဲ့ကငါအယုံဖြစ်ပြီးအိမ်ကငါပြန်မရောက်နိုင်တော့တဲ့ဗီဒီယိုဂိမ်းတွေကနောက်ဆုံးစသိန်းခံဖြစ်သွားရင်အဲ့ဒီအတွင်းနဲ့ကြောင်တွေတွေ့ရင်ငါပိတ်မကန်ဖြစ်တော့အဲ့ဒီအတွင်းနဲ့မနက်3နာရီထိုးဖို့ညံလာညညပဋ္ဌာန်းရစ်တန်နေပိုကျဲလာယထာစအတွက်တော့ဘိန်းလုံးတွေဟာဘူတာကိုလွမ်းစိတ်နဲ့ငိုကြသေးလားဖရားထက်တန်လန်းဟာပိုတိလိမ့်မယ်ငါလိုအိမ်ပြေးကောင်းတဲ့အတွက်တော့ဖျားနဲ့တန်လန်းငါတို့လောက်သိနိုင်မှာမလားငါမအောင်မြင်တဲ့သားပျော်ကြသွားတဲ့ရေခဲမုတ်ဒီထက်ပိုဝေးလေဒီထက်ပိုမဝေးတော့ပါဘူးငါအမေညက်ရင်အဖေမတော်ဖြစ်တဲ့ဝီစကီကွက်ထဲပြုတ်ကျသွားတဲ့ရင်ကောင်မပျော်ရွှင်ရတဲ့နှွေနှောင်းညနေဖာလူတာညှိုးချောက်သွားတဲ့ဖျားစင်ကစပယ်တပွင့် holding coffee ငါတို့အင်ဂျန်ကြရအောင်ငါလေတိုက်တိုင်းလဲလဲချသွားတဲ့အလံတိုင်းမခေါ်ပြတဲ့ဖုန်းနံပါတ်တစ်ခုကိုကြည့်မိတိုင်းညရဲ့ခဏခဏကြာရမစားဖြစ်ခဲ့တဲ့တရသီးတွေကြောင့်အမေကိုပြောပြခြင်းသေးတယ်ငါမိုးအောင်ရေရှားရုံကိုရောက်တော့မှခေါင်းမိုးမလုံးအင်းရဲ့မိုးသည်ညတွေလွမ်းမိခဲ့ပေါ့ငါအဖေနဲ့ညီလေးမိုးရောပေါက်တွေဖာကြတော့ကတော့အိယာပေါ်မှာဝတ္ထုစာအုပ်ကိုခံထားငါဖတ်နေနိုင်ခဲ့သေးတာပဲ Holding coffeeငါတို့အိမ်ပြန်ကြရအောင်ငါကမိသားစုအတွက်ဖောက်ပြန်ရည်သမားအာနာရှင်စနစ်ကိုတော်လမ်းမယ်ပြောပြီးအမေအိတ်ပြင်းညမောင်ကြီးအဖေအိတ်မရခြင်းဖြားနာစိတ်ကိုကောက်သွေးဆုပ်ယူသလိုယူခဲ့မိအခုငါအိမ်ပြန်နေတဲ့သားတယောက်ပါလူမဖတ်တဲ့ကြံရည်ရေးပြီးအမေမကြိုက်တဲ့တနတ်ပြစ်လက်ကျင်ရဲ့အဖေတားထားတဲ့ secret တွေရှို့နေမိပါရကေအင်ပြန်ရောက်ချင်နေပြီ19နှစ်သားငါ့ကို29နှစ်အရွယ်ငါတော့ပြောပြီးမျက်ရည်စာကြီးငန်းရကြရင်အေယာကလိုက်တက်စ်ရဲ့ညပြပြလဲယူနေစီရောက်ရောက်သွားသေးတယ်ထင်ပါရဲ့ငါဆက်ပြီးမစည်းစင်းချင်တော့တဲ့ညစ်ပါ holding coffee ဘလို့မိုးလီဝတ္တတိပေးကြညာချက်ဖြစ်ပါစေငါတို့တကယ်အင်ပြန်ကြရအောင် black x
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ယခုတခါတင်ဆက်ပေးမယ့်တော်လန်ရေးတေဂီတအစီအစဉ်မှာတေးရေးတေးဆူရဲဘော်ပိုင်ခတ်မှတင်ဆက်ထားတဲ့အခုခဏတော်လို့အမည်ရတဲ့တော်လန်ရေးတေဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။
Take pe me engolane me eta le pye pyan la che be me dawo mya ga pa khong bo we pyo ya ma ni to ya ni ga ya de chit to du mya ye we la nwe myo tain shin ne don kha re kha si khan ni ba de chain ma len twe nai mo twa chou me ma na phyan twe ga she ma nga twa ba phyan ma le shi mo ga ne yin ne chain chain ma phit la ya me nga tan dai tan ko si ye pyong le twe mye nai ya bo lu ma song no de twe le wai le go a na lo chain ma nao pyan chi ya da mai nue la bo chin tu ye na le pe ba khna le mo ya la ye lwa na mya chong pyo me na chi cha twe ngo cha lai me a khu khna lo su dao ye lwan phi me salo ne ke engolwa ne me eta le phi pyan la che be me dawo mya ga pa khong bo we pyo ya ma ni to ya ni ke ya de chit to du mya ye we la nwe myo tain shin ne don kha re kha si khan ni ba de chain ma len twe nai mo twa chou me ma na phyan twe ga she ma nga twa ba phyan ma le shi mo ga ne yin ne chain chain ma phit la ya me nga tan dai tan ko si ye pyong ne twe mye nai ya bo lu ma song no le twe mye wai le go a na lo
Video NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့ပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာရခိုင်ဘာသာနဲ့ရိုးလှတန်တာမှတင်ဆက်ပေးထားပါတယ်ခင်ဗျာ
တာလီစွာပါ Radio NUG တပည့်တော်တန်တီးကိုရခိုင်ဘာသာနဲ့တောင်စာပီလာဖို့ဖရိုက်ပါရယ်အကျဉ်ရိုးလှတန်တာပါရခိုင်တက်တော်ထိန်ရှုပ်ထားရယ်မရဦးမရမအစ္စလန်ဂျမ်ရက်ကူအန်အာကုံဆောင်ဝေးလာမဲ့အန်နောင်ပွေနာမောင်တော်မျိုးနဲ့မှာဟိန္ဒူဘာသာဝန်တီဤရာမဖရာပွဲတော်ကျောင်းပရိတတော်ကိုဗနာမတောင်စာပေးပါမယ်ရခိုင်တက်တော်အေအေထိန်ရှုပ်ထားရယ်ရခိုင်ပြည်မရဦးဒေသမှာအစ္စလန်ဂျမ်ရက်ကူအန်အာကုံဆောင်ဝေးလာမဲ့အန်နောင်ရီဂျေစာပွေနာမောင်တော်မျိုးနဲ့မှာဟိန္ဒူဘာသာဝန်တီဤရာမဖရာပွဲတော်ကျောင်းပနိုင်ခရယ်လို့ဒေသတော်တတော်ရာမရတီကပြောပါရယ်မရဦးဒေသမှာအစ္စလန်ဂျမ်ရက်ကူအန်အာကုံဆောင်ဝေးလာမဲ့အနရီဂျေစာပွေးကိုအခုဖေဖော်ဝါရီလပထမပတ်မှာကျောင်းပါခါဆော့ပရိုက်ပေးကရခိုင်တက်တော်ကတာဝန်ရှိရလူတီလေးတာရောက်ရှိမရခရီလို့ဆိုပါရီရောင်းအခင်းအနာကိုကြံရက်ကုံအန်အာကုံဆောင်နိုင်ရလူတီဘာသာရိခေါဆောင်တီမုဆလွန်ဂျေရာကလူဂရီတီနာအရဲသားတီလေးတာရောက်ခရီလို့သိတာပါရီမောင်နှောင်းမရုံးနဲ့တော့ဟိန္ဒူလူမျိုးတီဤရာမဖရာပွဲတော်ကိုဖေဖော်ဝါရီလဆေရာနင်းကနေဆေနာရာနင်းအထိသုံးရတိုင်တိုင်ကျောင်းပနိုင်ခရီလို့ဒေတာတော်တဒန်ဌာနတီကဖော်ပြခါပါရီအေအေထင်းရှုပ်ရနေမြင်မှာဟိန္ဒူဘာသာဝန်တီဤရာမပွဲတော်ကိုပထမဆုံးအကရင်စစေကကကျောင်းပနိုင် င်ခါဆော်လို့တိရပါရီယောင်ပွေတော်ဆော်အိနုဘာသာဝန်တိဣရှင်းတာရာရီအတော်တော်မကားပဲရဲရွာဣရှင်းတာရာရီနာနိုင်ငံဣရှင်းတာရာရီအတော်ရီရီကျောင်းပါဆော်ဖရိုက်ဒေးလို့ဘာသာရေးအဂရီကီတီကဆိုပါရီအိပွေတော်ဆော်အိနုဘာသာဝန်တိဣအမရမဲဆုံပွေတော်တကူဖရိုက်ပြီးကမောင်တော်ဒေတာကိုအေအေထိန်ရှုပ်ပြီးနောက်ဒေတာခန်ဟိန္ဒူဘာသာဝန်တိအနေနဲ့စစေကကလလလလလကျောင်းပါနိုင်ခရီလိုသေးတာပါရီဆာလာပိကေဂျာမနီနိုင်ငံမြူနစ်မရုံမှာကျောင်းပါခရီလုံရှုံရေးညီလာခင်တို့ပြည်ထောင်စုဝင်ခရီဒေါ်ဆောင်မအောင်တာရာဆွေးနွေးခရီတောင်းကိုတောင်းစားပေးပါမယ်ဂျာမနီနိုင်ငံမြူနစ်မြို့မှာကျောင်းပါခရီလုံရှုံရေးညီလာခင်တို့အမျိုးသားညီငယ်ရေးအစိုးရနိုင်ငံခရီဝင်ခရီဌာနပြည်ထောင်စုဝင်ခရီဒေါ်ဆောင်မအောင်တာရာခရီကပါတဝန့်ဒီမိုကရေစီဥတီရာ Global Democracy Trends ဆွေးနွေးပွဲမှာပါဝင်ဆွေးနွေးခရီလိုနိုင်ငံခရီးဝင်ကိဌာနကတထောင်ထုတ်ပြန်ပါရီနိုင်ငံခရီးဝင်ကိဌာနပြည်ထောင်စုဝင်ကိဒေါ်ဆာမာအောင်ကပထဝီအနေအထားအရာမြန်မာနိုင်ငံစော်ဒီမိုကရေစီကိုအာမပိရနိုင်ငံတိဂရမှာရှိနေပါရီမြန်မာနိုင်ငံလွယ်လမ်းမှုနာဒီမိုကရေစီရစ်ကိုအာပိရမဟာမိတ်တီမိတ်ဆွေတီလိုအဲရီအတော်နာဒီနေ့ယူနစ်လုံခရုံးရဲ့ညီလာခံကိုတာရောက်ခါဆော်ဖရိုက်ဂရောင်းဆွေးနွေးပရိုဂရမ်ခါပါရီအဆိုပါကမ္ဘာတဝန်းဒီမိုကရေစီဥတီရာ Global Democracy Trends ဆွေးနွေးပွဲမှာအမေရိကန်အထားလွှဲတော်အမတ်စနေတာခရစ်စတိုဖာအန်ကွန်စ်ဂါနာလွှဲတော်အမတ်စနေတာအဂွန်မန်ရောလင်းစ်ပိုလန်လွှဲတော်အမတ်ရူလီပါဝင်ဆွေးနွေးခဲ့ပါတယ်ဆာလာပရီကဂျိန်တလီမျိုးကိုစိုက်ကောင်စီကနရာဆာဘုန်ဂရီတိုက်ခိုက်ခါဆုံးမှာအရှိတအုပ်အပါဝင်နှစ်ဦးတည်ဆုံးတဲ့တဲ့တော်ကိုတောင်းစားပေးပါမယ်ရခိုင်ပြည်နယ်ကွာမျိုးနယ်ဂျိန်တလီမျိုးကိုစိုက်ကောင်စီကနရာဆာတိုက်ဘုန်ဂရီတိုက်ခိုက်ခါဆုံးမှာအရှိတအုပ်အပါဝင်နှစ်ဦးတည်ဆုံးခါပြီးကငါးဦးတန်ရာခရီလိုရခိုင်အခရိဆိုင် APM သတ္တန်ဌာနကပေါ်ပြထားပါရီဖေဖော်ဝါရီလ3ရက်နေ့မိုထာဖာစေတနာရီ45မိနစ်မှာဂျိန်တလီမျိုးကိုဂျားဖိုင်တာနာဘုံသုံးလုံးဂရိရှာတိုက်ခိုက်ခါဆော်ဖရိုက်ပါရီရွန်ဘုံသီးစော်အမဲတိုက်တဖန်ခွာရဲကွာကိုဂျားရောက်ပေါက်ကွေးခါပရီကေအသား3နိုင်အရေအရှိတအူနာအမိန်ဖရိုက်သူအသား40အရေအမျိုးသမီးတအူတီဆုံးခါပနာအသားခေါက်စစ်3 38နိုင်35နိုင်အရေအမျိုးသား3အူနာ45နိုင်အရေအမျိုးသမီးတအူဒန်ရာရာခါရီလို့သိလာပါရယ်အလာတူဖေဖော်ဝါရီလ10ရက်နေ့ကလေဂျိန်တလီမျိုးအမဲ၌ရက်ကွာကိုဂျားဖိုင်တာနာဘုံဂရီတိုက်ခိုက်ခါဆုံးမှာအသား40အရေအမျိုးသားတအူထိခိုက်ဒန်ရာရာခါပါသိရင်ဆာလာပရီဂေစိုက်တဲနာရီတဲဖွဲဝန်တီကလွဲရာစီရီရူဟန်ဂျာကိုရာတစီဆိုင်ဦးကိုအောင်းစိန်အကြောင်းထောင်အတွန်ကစိုက်တွေ့သူပို့ဆောင်ပြီးပရီဒင်ကိုပို့ဆောင်ဖို့စီဆောင်ထားရတဲ့တောင်းကိုတောင်းစားပေးပါမယ်ဖေဖော်ဝါရီလ6ရက်နေ့မိုထာဖာခရောင်းနာရီဝင့်ကျောင်းအရှိန်ကားစားပြီးလွဲရာစီရီရူဟန်ဂျာအမျိုးသားဆေးဆိုင်ဦးကလွေပြီးကျန်ရီရူဟန်ဂျာအမျိုးသားငါရဆိုင်စစ်လေးဦးအမျိုးသမီးနရာခရောင်းစစ်ခွန်နိုင်ဦးအရှိခရောက်စီခွန်နိုင်ဦးရောကိုအောင်းစိန်အကြောင်းထောင်ကတဆောင်းစိုက်တဲ့နောက်ရီတဲပွေတီကခေါ်ထုတ်ပြီးကရခိုင်ပြည်နယ်စိုက်တွေကိုရီဂရောင်းအသုံးပြုပြီးကပို့ဆောင်လာဖို့ခိုက်ကမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကြံသားများကွန်ရာ PPNM ကတထောင်ထုတ်ပြန်ထားပါရယ်ဖေဖော်ဝါရီလ15ရက်နေ့ယုံပိုင်ရာဖရိုက်ဒေးစနေနေ့မှာလေလောက်ကားဝင်ထဲငါစီကျော်တို့ကအဆိုပါရိုဟန်ချာ930ခရောက်ဦးရောကိုအကြောင်းထောင်အတွန်လာရောက်ပြီးကအထောက်အထားတီကဲတီရုလုံပိခကောင်စုံစမ်းသိရှိထားပြီးဇာကဲအမျိုးအစားတိဖရိုက်ဒေးဆိုသောကိုဆာလာအတီဘရူနိုင်ဖို့အတော့ကရိုဇာလို့ရှိရလို့ဖော်ပြထားပါရယ်အဆိုပါရိုဟန်ချာ930ခရောက်ဦးမှာစိုက်ကောင်စီလာအောင်မှာရှိရအကြောင်းထောင်အတီတီကဖန်စီရှုံးနှောင်ထားရရိုဟန်ချာတီကိုဘရီခါရရာတီအတွန်၎င်းတို့ကိုရှုံးနှောင်ထားရအကြောင်းထောင်တီကတဆောင်းအောင်းစိန်ထောင်ကိုပိုးဆောင်ခရောင်းခင်ထားရရလူတီလေးပါဝင်ရလူတီရပါရယ်အဆိုပါရိုဟန်ချာတီကိုလွဲရာစီရကလာဂရမ်ရွန်ရတိုင်အောင်မလွှဲပြီးရအပွန်တရှိုးရိုဟန်ချာတီမာလေးတနိုင်ခွေးကြော်ရအထိအကြောင်းထောင်ထေးမှာထဲမှန်ရှုံးနှောင်ခင်ခါရရလူတီရပါရယ်ကနဦးရာရှိထားရအရှာအလာတီအရာရိုဟန်ချာတီကိုပရီတန်သို့ပို့ဆောင်ဖို့စီဆိုင်ထားကောင်တရှိထားပြီးကနောက်စားတွေးအခရေအနေတီကိုဇာလာဆောင်ခရေလာဖို့အထုလိုအဲ့လိုရှိကောင်အသိပေးထားပါရယ်အခုတောင်စားပြီးခရတဲ့တော်တီကို Radio NUG အပွေးသားတီကပြပို့ထားဆော်ဖရိုက်ပါရယ်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16မီတာ 19.89 MHz ၊ညပိုင်း၈နာရီခွဲမှာ line to 25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်